လသမဂ္ဂရဲ့ယန္တရားစနစ်အားနည်းမှုကြောင့်ကြီးမားကျယ်ကျန်းလာတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲခံထားရတဲ့မြန်မာနိုင်ငံမှာနိုင်ငံတကာအဖွဲ့အစည်းကြီးအနေနဲ့ဆောင်ရွက်ရမယ့်တာဝန်တွေပြတ်ကွက်ခဲ့တယ်လို့ဒီရက်ပိုင်းအတွင်းထွက်လာတဲ့ကုလသမဂ္ဂရဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးထားတဲ့အစီရင်ခံစာကဝေဖန်ထောက်ပြလိုက်ပါတယ်။ဒီအစီရင်ခံစာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်လက်ခံရရှိထားပြီးဖြစ်ကြောင်းနဲ့အစီရင်ခံစာကအကြံပြုချက်တွေကိုမဖြစ်မနေအကောင့်ထဲပေါ်ဖို့ရှိတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရကမနေ့ကပြောကြားခဲ့ပါတယ်။အပြည့်စုံကိုတော့မတ်အင်ဂျင်နီယာဆက်ပြီးတော့ပြောပြပါမယ်ရှင်။
မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေမတိုင်ခင်အကြမ်းဖက်မှုအရှိန်တိုးလာနေတဲ့အကြောင်းသတိပေးတဲ့အခြေအနေတွေရှိနေတာကိုကုလသမဂ္ဂကလက်လူပြုခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းစုံစမ်းစစ်ဆေးဖို့ဂွာတီမာလာနိုင်ငံသားကြီးဝင်ကြီးဟောင်းနဲ့ဖြစ်ကုလသမဂ္ဂဆိုင်ရာဂွာတီမာလာတပ်အမတ်ကြီးဟောင်းနဲ့ဖြစ်တဲ့ God Rosenthal ကိုအတွေ့အမှုချုပ် Antonio Guterres ကဒီနေ့အစောပိုင်းကတာဝန်ပေးအပ်ခဲ့ရပါအခုတော့ Mr. Rosenthal ရဲ့အစီရင်ခံစာကိုအတွေ့အမှုချုပ်အနေနဲ့လက်ခံရရှိခဲ့ပြီးဖြစ်ကြောင်းဇွန်လ18ရက်နေ့မနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရ Stephen Dujarric ကအတည်ပြုပြောကြားခဲ့ပါတယ်
The Secretary General had, as you know, requested Mr. Rosenthal to produce this review and that was following
Mr. Rosenthal နေနဲ့သုံးသက်ချက်အစီရင်ခံစာရေးသားတင်သွင်းဖို့အတွေ့အမှုချုပ်တာဝန်ပေးခဲ့တာဖြစ်ပါတယ်။ဒါကလည်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့အထွေထွေညီလာခံတွေကအတည်ပြုခဲ့တဲ့မြန်မာအရေးဆုံးဖြတ်ချက်တွေမှာပါတဲ့အချက်ကိုအတွေ့အမှုချုပ်ကလိုက်နာအကောင့်ထဲပေါ်တဲ့အနေနဲ့ဖြစ်ပါတယ်။ဒီသုံးသက်ချက်ဟာကုလသမဂ္ဂအေဂျင်စီတစ်ခုချင်းစီရဲ့လုံဆောင်ချက်တွေကိုပြီးတတ်တိုက်ရိုက်ဖော်ပြထားတာမဟုတ်ပါဘူး။လက်တွေ့ဖြစ်နေတဲ့အခြေအနေမှာကုလသမဂ္ဂအဖွဲ့အစည်းအနေနဲ့ဘယ်လိုဆောင်ရွက်ခဲ့တယ်လဲဆိုတာသုံးသက်တင်ပြထားတယ်လို့အနာဂတ်အတွက်ဘယ်လိုသင်ခန်းစာယူရမယ်ဆိုတာတွေပ
ါကုလသမဂ္ဂအတွေ့အမှုချုပ်အနေနဲ့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌစီကတစင်ဒီစင်ခန်းစာကိုအဖွဲ့ဝင်နိုင်ငံတွေကိုဖြန့်ဝေဖို့ပေးပို့ထားပြီးဖြစ်တယ်လို့လည်းစတီဖင်ဒူဂျရစ်ကပြောပါတယ်ဒါ့အပြင်အများပြည်သူအတွက်ကုလသမဂ္ဂရဲ့အင်တာနက်ဝက်ဘ်ဆိုက်မှာအစီရင်ခံစာအပြည့်စုံကိုမကြာခင်ရက်ပိုင်းတွင်ထုတ်ပြန်မှာဖြစ်တယ်လို့ဆိုပါတယ်ဒီ Guardian သတင်းစာကကြိုတင်ရရှိထားတဲ့အဲ့ဒီအစီရင်ခံစာမှာတော့မြန်မာနိုင်ငံအတွင်းကုလသမဂ္ဂရဲ့ဆောင်ရွက်မှုစိတ်ပိုင်းတွေဟာလူငယ်တွေ၁၀နှစ်ကျော်ကထင်ထင်ရှားရှားကိုယူရင်းပျက်စီးခဲ့ပြီးဒါဟာကုလသမဂ္ဂရန်လျာစနစ်တစ်ခုလုံးရဲ့မအောင်မြင်မှုပဲဖြစ်တယ်လို့အစီရင်ခံစာကတုံ့တက်ထားတယ်လို့ဆိုပါတယ်။ဒါ့အပြင်ကုလသမဂ္ဂအေဂျင်စီတွေအချင်းချင်းကြားအပြိုင်မှုတွေမြန်မာအစိုးရနဲ့ကုလသမဂ္ဂဆက်ဆံရေးမှာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိတာတွေပဋိပက္ခတွေဖြစ်နေတဲ့နေရာတွေကနေလာတဲ့အချက်လက်တွေမပြည့်စုံမှုနဲ့ရောထွေးမှုတွေရှိနေတာစတာတွေကိုအစီရင်ခံစာကဖော်ပြထားပါတယ်။အတွေ့အမှုချုပ်အနေနဲ့အစီရင်ခံစာကအကြံပြုချက်အားလုံးကိုလက်ခံခဲ့ပြီးဒီအကြံပြုချက်တွေအတိုင်းလိုက်နာအကောင့်ထဲပေါ်ဖို့အခိုင်အမာဆုံးဖြတ်ထားတယ်လို့ Stephen Dujarric ကသတင်းတောက်တွေကိုပြောပါတယ်။
The review is valuable for the resident coordinator and the UN country team in Myanmar but also
အစီရင်ခံစာပါတုံ့တက်ကြမြန်မာနိုင်ငံကကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့ကုလသမဂ္ဂဝန်ထမ်းအဖွဲ့တွေအတွက်တံပိုးရှိတယ်လို့မြန်မာနိုင်ငံလိုမျိုးအလားတူစိန်ခေါ်မှုအခက်အခဲတွေရှိနေတဲ့နိုင်ငံတွေမှာလှုပ်ဆောင်နေတဲ့ကုလသမဂ္ဂတာဝန်ရှိသူတွေအတွက်လည်းအသုံးဝင်ပါတယ်။အစီအစဉ်စာပါအကဲဖြတ်ချက်တွေဟာသူ့ရဲ့ကိုယ်ပိုင်ကြိုးပမ်းဆောင်ရွက်ချက်တွေနဲ့ကိုက်ညီနေတယ်လို့လည်းအတွေ့အမှုချုပ်ကအသိအမှတ်ပြုပါတယ်။သူ့ရဲ့ကြိုးပမ်းချက်တွေကတော့ကုလသမဂ္ဂဝန်ထမ်းမျိုးဆက်တွေကိုနိုင်ငံလိုက်တာဝန်ပေးပြီးဌာနချုပ်အဆင့်မှာဖွဲ့စည်းတည်ဆောက်ပုံကိုပုံမပြင်ဆင်ခြင်းအဖြစ်အဲ့ဒီနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂရဲ့တာဝန်ခံမှုတာဝန်ယူမှုနဲ့အတူစွမ်းဆောင်မှုတွေတိုးတက်လာဖို့နဲ့ကာကွယ်တားဆီးရေးကိုပုံမှုအလေးထားဖို့ဖြစ်ပါတယ်
။ဒါ့အပြင်ကုလသမဂ္ဂလှုပ်ထုံးလုပ်နည်းအရဒီအစီရင်ခံစာကိုကုလသမဂ္ဂအကြီးတန်းခေါင်းဆောင်တွေကိုအတွေ့အမှုချုပ်ကမျှဝေခဲ့ပြီးဖြစ်တယ်လို့ Stephen Dujarric ကပြောပါတယ်။ဒီအစီရင်ခံစာဟာကုလသမဂ္ဂနီးစနစ်တစ်ခုလုံးချုံအားနည်းချက်တွေကိုထင်ဟပ်စေတယ်ဆိုတာဟုတ်ပါသလားဆိုတဲ့သတင်းတောက်တဦးရဲ့မိကွန်းကိုတော့
As you say the report paints a number of systemic issues with the way the UN system
ဒါပြောခဲ့တယ်လို့ပဲဒီအစီရင်ခံစာဟာကုလသမဂ္ဂရဲ့လှုပ်ထုံးလုပ်နည်းစနစ်အတိုင်းဆောင်ရွက်ရမှာရှိနေတဲ့ပြဿနာအများအပြားကိုထင်ဟပ်စေတာဖြစ်ပါတယ်။ပုံမှန်လေးလေးနဲ့ဖြောင်းမှန်မှန်ကန်ပြီးအလွန်အသုံးဝင်တဲ့အစီရင်ခံစာကိုတင်သွင်းနိုင်တဲ့အတွက် Mr. Rosenthal ကိုအတွေ့အမှုချုပ်အနေနဲ့အလွန်ပဲကျေနပ်အားရမိပါတယ်။စောစောကပြောခဲ့တယ်လို့ပဲဒီအစီရင်ခံစာပါသုံးသက်ချက်နဲ့အကြံပြုချက်တွေကိုအတွေ့အမှုချုပ်ကအပြည့်အဝလက်ခံပြီးတည်တည်ချာချာအကောင့်တွေပေါ်ဖို့အတွက်ကုလသမဂ္ဂအကြီးအကဲကောင်းဆောင်တွေနဲ့အနီးကပ်လှုပ်ဆောင်သွားဖို့ရှိပါတယ်။
မစ္စတာရိုဆန်တဲလ်ရဲ့အစီရင်ခံစာမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့ကြသူတွေရဲ့လှုပ်ဆောင်ချက်တွေအားနည်းချက်အားပါချက်တွေကိုလည်းသုံးသပ်ထားသလိုကုလသမဂ္ဂရန်ရာစနစ်ချုပ်ရွေးမှုတွေကိုလည်းထောက်ပြထားပါတယ်ရှင်။